မြန်မာရေအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်လာရေးအတွက်အင်ဒိုနီးရှားနိုင်ငံကဖိအားပေးဆောင်ရွက်နေကြောင်းအင်ဒိုနီးရှားနိုင်ငံခြားဝန်ကြီးရက်နိုမာဆူရီကအေဘီလ၅ရက်နေ့မှာပြောပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့2023ခုနှစ်အလှည့်ကျဥက္ကဋ္ဌအဖြစ်ပြီးခဲ့တဲ့3လတာအတွင်းအခုလိုတွန်းအားပေးဆောင်ရွက်ခဲ့တာဖြစ်ကြောင်းနိုင်ငံခြားဝန်ကြီးမာဆူရီကဂျကာတာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားချက်ကို BNN Plus သတင်းမှာဖော်ပြထားပါတယ်။အာဆီယံရဲ့အခန့်ကဏ္ဍဆက်လက်ခိုင်မာအကောက်အောင်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲစီးလုံးခိုင်မာမှုနဲ့ပူးပေါင်းဆောင်ရွက်မှုတွန်းပြင်ရေးကိုအဓိကရည်ရွယ်ပြီးမြန်မာနဲ့တခြားနိုင်ငံများဆိုင်ရာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ်တွေနဲ့ပထမဆုံးအချိန်ဖြစ်အင်ဒိုနီးရှားကတွေ့ဆုံဆွေးနွေးခဲ့ကြောင်းလဲဝန်ကြီးမာဆူရီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံတွင်းကလူမျိုးဘာသာနိုင်ငံရေးနောက်ခံနေမခွဲခြားပဲလူသားချင်းစာနာမှုအကူအညီတွေအာဆီယံဘက်ကပေးအပ်နိုင်ရေးအတွက်သက်ဆိုင်သူအလုံးနဲ့ဆက်သွယ်ဆွေးနွေးမှုပြန်လည်စတင်နိုင်အောင်လဲအင်ဒိုနီးရှားကဆောင်ရွက်နေကြောင်းလဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ပြီးအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးပေါ်ပေါက်လာဖို့အင်ဒိုနီးရှားကဆက်လက်ဆောင်ရွက်မယ်အကြောင်းဝန်ကြီးမာဆူရီကကတိပြုပါတယ်။ပါဝင်ပတ်သက်သူတွေချာမှကွဲပြားခြားနားမှုတွေကိုဖြေရှင်းနိုင်တဲ့ပေါင်းကူဖြစ်ရောယုံကြည်မှုတိစောက်နိုင်ရေးကိုပါဆက်လက်ဆောင်ရွက်မယ်လို့လည်းသူမကပြောပါတယ်။ဒါ့အပြင်မတ်လ23ရက်နေ့ကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒီကဘေးအစည်းအဝေးမှာအင်ဒိုနီးရှားကမြန်မာရေးနဲ့ပတ်သက်ပြီးတင်ပြခဲ့ကြောင်းနဲ့အဲ့ဒီအစည်းအဝေးကိုတက်ရောက်လာတဲ့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကလည်းမြန်မာပြည်မှာအာဆီယံရဲ့အရေးပါမှုအင်ဒိုနီးရှားရဲ့အာဆီယံဥက္ကဋ္ဌအခန့်ကဏ္ဍနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအခိုင်အမာထောက်ခံခဲ့ကြတယ်လို့လည်းပြောပါတယ်